jama name ga yit ne nan le lo kho ba de jama aku le shi lo na bo no proximity design ma ma jama land ne development specialist ne lo lo ni ba de shin
aku byo ne de tu ga ro shan pi ne myaw pai la show myo ne ma shi de man kaung ywa ga ma yit nan ba tu ga let shi ma ro yangon ma che sai tha de proximity design ဆိုတဲ့တောင်သူတွေကိုအသေးစားချင်းဝင်ထုတ်ပြီးတဲ့ပုဂ္ဂလိကကော်မတီတစ်ခုမှလှုပ်လှုပ်နေပါတယ်။သူလှုပ်နေတဲ့အလုပ်နဲ့ပတ်သက်လို့မရင်နန်းကအခုလိုပြောပြပါတယ
်။ကျမတို့ကော်မတီကဒီမှာတကယ်ခြေရွာမှာရှိတဲ့ဘက်ဆံမတတ်နိုင်တဲ့တောင်သူတွေဒီလိုမျိုးဆက်ပြောရခက်ခဲပြတဲ့လူတွေဆိုကျမတို့ချင်းဝင်ချီးပေးတယ်။ပြီးလို့ရှိရင်အဲ့လိုမျိုးဟိုဟာဒီချင်းလိုက်တဲ့ငွေကတကယ်ပဲအသုံးပြုနေလား။တကယ်ပဲသူတို့ impact ဖြစ်သွားလား။တကယ်ပဲသူတို့ကအကျွေးနှုန်နဲ့မှနစ်အောင်ပဲကျမတို့ကတချို့ဆိုချီးလိုက်တယ်ချီးလိုက်တယ်သူတို့ကမတတ်နိုင်ချီးတယ်လေတွေရတယ်ပြန်ပေါင်ပြီးတော့မှဒီချင်းဝင်ပြန်ဆက်လိုက်ရတာပေါ့နော်အဲ့လိုမျိုးတွေဖြစ်သွားသလားဆိုတာကိုပြန်လိုက်ကြည့်တယ် impacting ဆိုတာရှိတယ်အဲ့လိုမျိုးတကယ်လို့လားမလို့လားဆိုတော့အဲ့လိုချင်းမလိုက်ပေါ့နော်ကျမတို့အဲ့လိုမျိုးတော့တည်တည်ချာချာတော့လုပ်ထားတာရှိပါလိမ့်ရှင
်တကယ်တော့စစ်ပွဲတွေမပြတ်တတ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူငယ်တယောက်အနေနဲ့ဘွက်တစ်ခုရအောင်ဘလို့ပညာသင်ခဲ့ရလဲသူကိုယ်နဲ့သမီးလောက်ကလေးကမိဘတွေနဲ့ခွဲပြီးရန်ကုန်ကိုရောက်လာတဲ့အကြောင်းအခုလိုပြောပြပါ
ဒီပထမကျမရန်ကုန်ဆက်ဆက်ရောက်ချင်းတော့ကဆိုရင်တော်တော်ငယ်သေးတယ်ငါလည်းရောက်တော့ဆိုရင်ကျမဆို92မှာမွေးရဆို2001မှာစပြီးတော့ရန်ကုန်ရောက်တာရန်ကုန်တော့မှထက်ပြီးသွားရတဲ့နေရာလေဗဒန်ဆိုတခါမှမြင်လည်းမမြင်ဘူးကြားလည်းမကြားဘူးအဲ့တော့ဆိုလူတွေကကို့အထူးဆန်းပဲမြင်ကြတာကားလည်းမစီးဘူးရထားလည်းမစီးဘူးအဲ့ချိန်မှာစီးပြီးတော့သွားတဲ့ချိန်မှာဗာလဲဆိုဘယ်လိုကြုံတွေ့ရလဲဆိုရင်အရန်အင်ုံတတိယဒါပေမဲ့ကို့ရည်ရွယ်ချက်ရှိတယ်ရည်ရွယ်ရှိတယ်အဲ့တော့ရအောင်လုပ်မယ်ဆိုရှိတယ်ပြီးရင်ကျမဆို9တန်းဖြစ်တော့ဆိုအရန် stress တွေပြီးတယ်ဘာဖြစ်ဆိုရင်ကို့နားမလည်ပေးဘူးတစားတစိမ့်နဲ့နေတယ်ကိုဖြစ်ချင်တယ်တို့မသိဘူးကိုဘာလုပ်ချင်လဲဆိုတို့မသိဘူးအိမ်မှုကိစ္စအများကြီးလုပ်ရတယ်အမှန်တော်ခက်သွားကျောင်း8:45ဆိုတို့က main တကားကိုပိတ်လိုက်ပြီ assembly စီတန်းကျမဒီကျောင်းနောက်ကျတော့ကျောင်းကျောင်းအမြဲတမ်းလက်သွားမြောက်ရတယ်ဒါကိုကျမဆိုအရန်ရှက်တယ်ဘာဖြစ်ဆိုရင်စပြီးတော့အမှဆက်ကြတက်ဆက်ဝင်ပြီဆိုတော့ရှက်တယ်ဘာဖြစ်ဆို9တန်းလည်းရောက်နေပြီပြမိဘခေါ်ခိုင်းလို့ရှင်တို့ကလည်းမလာဘူးအဲ့ချိန်မှာဆိုကျမဆိုဘယ်လိုမျိုးဆူတောင်းဆိုကိုကိုဆူဆိုင်လုပ်ဖို့တောင်တွေးခဲ့တယ်ကျမစာဖို့တယ်ဒစိမ့်ကောင်ကတ်လို့ရှိရင်မရောက်မယ်ဒစိမ့်ကောင်မကတ်မရောက်ဆိုကျမဆိုရင်မဟုတ်ဖို့ဆူပြီးတော့30နဲ့အပတ်တိုင်းစာတော့ထည့်တယ်3နှစ်တတိအိမ်ကိုစာတစ်ဆောင်နဲ့ရောက်ဘူးလားတော်တော်ဝမ်းနေသွားတာပေါ့နော်ပြီးလို့ရှင်အဲ့လိုမျိုးဖုန်းဆက်တဲ့စာခင်မှာဆိုအဖုန်းနံပါတ်ဆိုတစ်လုံးပဲရှိတာဒီလိုမျိုးဖုန်းဆက်ခါနေဆိုတလို့ဘာလဲသူ့ရဲ့မြို့နယ်လိုက်ကုတ်ရှိတယ်ဆိုတာကိုကျမတို့မသိခဲ့ဘူး
မြန်မာစကားကိုဒုတိယဘာသာစကားအနေနဲ့အသုံးပြုကြီးပင်းရတဲ့သူတယောက်အနေနဲ့လည်းပညာသင်တဲ့အချိန်မှာအခက်အခဲတွေအများကြီးရှိခဲ့တယ်လို့မယိနန်ကပြောပြပါမယ်
။ကျွန်မပြောချင်တာကိုသွားတဲ့နေရာမှာဆိုရင်သူ့ရဲ့ step by step ပဲလူမှာ great turning point ဆိုရှိတယ်။အဲ turning point ကိုကိုရေရေရင်ဆိုင်ပြီးတော့ကြော်ဖြတ်ဖို့လိုတယ်။အရှုံးမပေးလိုက်နဲ့။အဲ့တော့ကျွန်မတစ်ဖြတ်ပါနော်။ကျွန်မရအောင်ကြော်ဖြတ်ခဲ့တယ်။ Okay ငါလာတဲ့ရွယ်ချက်ကစာတတ်ချင်လို့လာတာ။အဲ့ဆိုရင်ခုနှစ်တန်းပြီးတော့နောက်တစ်ခါဆိုရင်ကျွန်မပြောပြန်လာတယ်။အိမ်ကို3နှစ်ပြည့်တော့ပြန်လာနိုင်ချင်မှာ။ကျမတို့အချင်းတော့ကျမဆိုငိုးတယ်။အရန်ပင်ပန်းတော့ဗောနော်ကိုတစိမ့်နဲ့တော့တိမတိတဲ့အိမ်မှာဆိုရင်ကျမရှင်းတန်းနှင်းကိုရောက်တော့အရန်ကောင်းတဲ့လူနဲ့တွေ့တယ်ရယ်။ကိုရန်ဆယ်တန်းရောက်တော့အတိုင်းပဲအရန်ပြန်ဝမ်းနေတယ်။ကျမရဲ့ life က change ချင်းပြန်ဖြစ်တယ်။ကိုရဲ့အမျိုးဆယ်ကျော်တက်ဆတ်ဖြစ်တဲ့ချိန်မှာဆိုရင်ကိုရဲ့ဒီလိုမျိုးတခြားလူတွေလိုမျိုးဝှချင်းစားချင်းနဲ့ဟောပြည့်ချင်းဆိုမရဘူး။အဲ့လိုမျိုးဗောနော်အဲ့လိုချိန်မှာစပြီးတော့ကျမဆိုဘယ်လိုမျိုး struggle လုပ်ရဆိုကိုရဲ့စိတ်ခံစားမှုကတခုကိုရဲ့ appearance ကတခုဒါဆိုကွာအကြောင်းတက်လို့ရှင်ကွာစာမလိုက်နိုင်တဲ့ဟာရှိတယ်။တို့ကလည်းမြန်မာလိုပြောလိုက်ရှင်ကျားလွန်နားလေ။ جماعه တို့ပြန်ရေးတဲ့ချိန်မှာ جماعه တို့ကနှမျိုးတွေးရတယ်ကိုရဲ့။ကိုရဲ့မြန်မာစကားရေးတဲ့ဟာမှာကိုရဲ့တိုင်းသားရဲ့ background နေ sense တွေရှိတယ်လေ။အဲ့လိုမျိုးပဲရေးတတ်တယ်။တော်တော်ကြကြဘောနော်စိတ်ရှည်တဲ့ဆရာမတွေနဲ့တွေ့မှပဲရတယ်။မြန်မာနိုင်ငံမှာ70အောင်တဲ့ဟာကိုတို့ကလုံးဝဘဝကိုဆုံးဖြတ်ပေးတယ်လို့ထင်မြင်နေတဲ့လောကကြီးမှာနေလာရတာ။အဲ့တော့ جماعه တို့ကအဲ့ဒါကိုဒါကအဲ့ဒါကိုတစ်ဖက်ချက်ချင်းနှိမ့်ချင်းပါအောင်နဲ့နေရတက်လာလို့ဆိုတော့ပြန်ပြန်နှစ်ဆ3ဆကြိုးစားကျွန်တော်ဆိုရင်အဆပေါင်းများစွာကြိုးစားရတယ
်။ဆယ်တန်းအောင်ပြီးတဲ့နောက်မှာတော့မယိနန်းပါအင်းစိန်ဂျူကုန်းနာကခရစ်ယာန်အသင်းကဖွင့်လာတဲ့တက္ကသိုလ်မှာတက်ခွင့်ရလာပြီးတဲ့နောက်သူ့ရဲ့အတွေ့အခေါ်အယူဆတွေပြောင်းလဲသွားပြီးဘဝတိုးတက်လာတယ်လို့ပြောပြပါတယ
်။ MIT ကျောင်းမှာလေဟုတ်ကျွန်တော်အဲ့ဒီ liberal arts program ဆိုတော့ကျွန်မအဲ့မှာကျောင်းတဲ့ကျွန်မရဲ့ thinking ကတော်တော်ပြောင်းသွားတယ်။ကျွန်တော်မှာအရန်ဆွဲနေတဲ့ဒီလူမျိုးဆွဲရှိတဲ့ဟာတို့ကျမတို့ background ကဟာတွေတို့အကုန်လုံးလက်ခံပေးပြီးတော့အဲ့ဒီအရာတွေကိုအကုန်လုံးကျမတို့ဘယ်လိုပြောမလဲလူချင်းမဲ့ဆိုတဲ့ပေါ့နော်အဲ့ဒီ humanity ကိုကကောင်းတည်သွားတာ critical thinking အာငါကတော့ဒီလိုခံစားရင်သူ့ဘက်ကဘယ်လိုခံစားရမလဲဆိုတော့အရင်တော့ကွာအဲ့လိုမျိုးမတွေးသက်ဘူးပေါ့နော်အဲ့ဒီအကြောင်းရောက်တော့အဲ့ဒါတွေတော်ရသွားတယ်ပြောရှင်ကျမတို့ဒီ social ဘိုင်းမှာအရန်ကောင်းသွားတယ်အရင်တော့ကျမဆိုစကားပြောမှအရန်ရှက်တယ်လူရှိထွက်မှအရန်ရှက်တယ်ဒါပေမဲ့အကြောင်း၄နှစ်လက်ပြီးတော့တကယ်တခြားတယောက်လိုပဲ changing ဖြစ်သွားတာပေါ့နော်
ဒီလိုစကြမှာမွေးဖွားကြည်ပင်းရတဲ့သူတယောက်နေနဲ့ဘာတွေဖြစ်စေခြင်းလဲလူငယ်တွေကိုဘလို့အကြံပေးခြင်းလဲဆိုတော့မရည်လည်းက
ကျမရဲ့ဒီလိုမျိုး suggestion ပေးဆိုကျမတို့လူငယ်ချင်းချင်းစီလုံးမှာပဲဒီရတွေကပပြောင်းမှာအဲ့လိုမျိုးငွေလိုမျိုးအဲ့လိုဂိုင်းကွဲတဲ့ဟာရှိတယ်တကယ်ကျမတို့ဆိုရင်ငင်းချမ်းတဲ့ဟာလိုချင်တာ peace လိုချင်တယ်ဘယ်နေရာမှာဆိုရင်လွတ်လွတ်လပ်လပ်လေးနဲ့ပေါ့နော်နေမရညမရသွားနိုင်တဲ့နေရာလေးတစ်ခုဖြစ်ဖို့ပဲလိုတာကျမတို့လဲတော့မတလို့ဖြစ်ဆိုကျမတို့ generation ကဘယ်လိုမျိုးငင်းချမ်းမှာကျမတို့ cyber war ဖြစ်နေအရန်ကြတယ်သူများတွေကတိုးတက်ဖို့လုပ်နေတဲ့အချိန်မှာပညာအသစ်ကိုလုပ်နေချိန်မှာကျမတို့ကအခုဒီမှာအခုကြီးတိုက်လို့မပြီးနိုင်သေးဘူးတောက်ဘောနော်ပျောက်စေချင်တယ်တကယ်ပဲပျောက်စေချင်တယ
်ဘဝတိုင်းရင်သူမရည်နဲ့ဘဝအတွေ့အကြုံနဲ့စိတ်ကူးစိတ်သားတွေချုပ်ကြားခဲ့ရတာပါကဲညီလေးညီမလေးတို့ရောဘဝကိုဘယ်လိုဖြတ်တန်းကြမလဲနောက်တစ်ပတ်မှပြန်ဆုံကြပါမယ်နော်